မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူပေါင်း 18,000 နီးပါးအထိရှိလာပြီး 1,880 ကျော်အထိသေဆုံးမှုတွေရှိနေတဲ့အတွက်လူမှုကြားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်အောင်လူမှုလှုပ်ရှားမှုတွေနဲ့ပညာပေးနေပါတယ်။ဒီလှုပ်ရှားမှုတွေကရောဂါကာကွယ်ရေးအတွက်အမှန်တကယ်ထိရောက်မှုရှိနိုင်ပါသလား။လူမှုရဲ့ပါဝင်စည်းကဲလိုက်နာမှုအခြေအနေကရောဘယ်လိုရှိပါသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေကမ္ဘာ့ကပ်ရောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်များကပ်ရောဂါကာကွယ်နိုင်ရေးမျက်နှာဖုံးနဲ့နှာခေါင်းဆီးမဖြစ်မနေတက်စေလူမှုလှုပ်ရှားမှုစီမံချက်တွေကိုမြန်မာနိုင်ငံတဝန်းတိုင်းနဲ့ပြည်နယ်အသီးသီးမှာဒီလပိုင်းကနေစလို့အရှိန်အဟုန်မြင့်ဆောင်ရွက်နေတာဖြစ်ပါတယ်။အခုဆိုရင်မြန်မာပြည်လုံးတိုင်းဒါနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ28ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်သူပေါင်းက 18,000 နီးပါးရှိလာနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက 1,889 ဦးထိရှိလာနေတာပါ။မြန်မာနိုင်ငံမှာဒီလိုနေ့စဉ်ကူးစက်မှုထောင်ချီဇက်တိုက်ရောဂါပိုးတွေ့နေတဲ့အခြေအနေမှာဒီလိုလူမှုလှုပ်ရှားမှုတွေကနေကာကွယ်ထိန်းချုပ်နိုင်မယ်လို့မျှော်လင့်ပါသလား။ ARD တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကတော့လူများစုဝေးရာဈေးဆိုင်နှန်းတွေနဲ့လူစီကားတဲ့အများပြည်သူတွာလာလှုပ်ရှားတဲ့နေရာတွေမှာမျက်နှာဖုံးနှာခေါင်းစည်းမဖြစ်မနေတက်ဆင်ကြဖို့လူမှုလှုပ်ရှားမှုကိုလှုပ်ရှားဆောင်ရွက်နေပါတယ်လို့ပြောပြပါတယ
်။အမိကတော့လူအများစုဝေးနေနေရာတွေပေါ့နော်။ဈေးဆိုရင်လည်းဈေးဝယ်ခြင်းမလခင်ဈေးဝယ်ခြင်းမှာဈေးရောက်သူဈေးဝယ်သူဒီ mask နဲ့ face shield တားမယ်ပြီးရင်တော့လက်ကန် speaker နဲ့ sensor နဲ့နေမကောင်းမှုဆိုရင်ဈေးရမွယ်ပါနဲ့နေမကောင်းမှုဆိုရင်ဈေးမရောက်ပါနဲ့ဟိုငါတို့ကတောင်းရောက်6ပေးခွာနေတယ်ဆက်ဆံမနာပတ်ဆံနေကြိုင်ပြီးတာငွေကြိုင်ပြီးတာလက်ကန်ဈေးနဲ့စစ်ကြောပါ speaker နဲ့ order ပြီးရင်တော့ပညာရေးဆရာပဲဒီဖြန့်ဝေ backflip ဒီဖြန့်ဝေပါတယ်နောက်တစ်ခါဈေးပြီးရင်တော့ basket ပေါ့ basket gate ဒီဘာသာရေးပွဲတွေဘာသာရေးခန်းသားတွေကလုံးမဲ့ဆိုရင်လည်းအဲ့လိုမျိုးလူများရှိတဲ့နေရာကိုဒါလေးကိုစုပြီးတော့ဒီလိုလုပ်ငန်းတွေမတော့ mask face shield မပါဘဲနဲ့ဆိုရင်အပြင်းမထွက်ဖြစ်အောင်အကျင့်ပါသွားအောင်ဒါကျွန်တော်တို့ကဆောင်ရွက်နေဖြစ်ပါတယ
်လူမှုကြားမှာလိုက်နာမှုအားနည်းနေသေးတဲ့အတွက်အမှန်တကယ်ယောဂါထိန်းချုပ်နိုင်မှုဆိုရင်ပညာပေးမှုအပြင်အရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်ကြီးကြပ်ပေးဖို့လိုနေပြီလို့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကသုံးသပ်ပါတယ
်အဲညနေပုံတက်တင်ကပေးလူမှုကြားမှုလောက်တာကတော့ကောင်းနေပေါ့နော်ဒါနဲ့ဒီကမ်ပိန်းလုပ်စားရုံနဲ့အဲလူတွေအားလုံးလိုက်နာမလားဆိုတဲ့ကိစ္စပေါ့အဲဒီကမ်ပိန်းလုပ်လိုက်တယ်ကမ်ပိန်းလုပ်ပြီးတော့အဲ့ဒီရတိုင်းတော့ရောကျသွားသလားအဲ့ဒါမျိုးကြည့်ရမှာပေါ့နော်အဲ့တော့ဒီမြစ်တာရက်ခတ်ပြီးရောလုံးယုံနေဟိုလိုက်နာမှုဘိုင်းမှာအားနေနေတာအခုထိတယ်ဒီဟိုပြန့်နှံ့မှုနှုံးကကိုလည်းအဲ့ဘာထိတ်ထုတ်နိုင်သေးဘူးပေါ့အခုချိန်ကြီးဒီဒါကိုကြီးကြပ်ပေးဖို့ရေရေယူမှုပိုင်းလေးတွေဒါပါဝင်လာမှသာဒီပုံပြီးဖြစ်ရမယ်လို့မြင်နေဆရာတော့လေ
ပညာပေးနေတဲ့အချိန်ပေးဝေခြင်းတော့ပဲတက်စင်တာမျိုးမဟုတ်ပဲလူလူဘက်ကနေအလေးနဲ့ထားပြီးတော့အပြည့်ထွက်တာနဲ့မျက်နှာဖုံးနှာခေါင်းစည်းတွေတောက်လျှောက်တက်စင်ကြဖို့လိုအပ်တယ်လို့လူလူခြေပြုအခမဲ့ဌာနဆေးကများရန်ကုန်ကိုရဲရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်။ဟိုမျိုးနဲ့အစီအစဉ်နဲ့ပေါ့နော်ကျွန်တော်လုပ်တယ်။လုပ်တဲ့နေ့ရောဒီဆေးဆက်ကြရပေါ့နော်။ဒါပေမဲ့အဲ့ဒါနောက်ရက်ကျတော့မတက်တော့ပြောင်း။တကယ်ပြည်ဘက်ကနေပေါ့နော်ပူးပေါင်းပေးဖို့အရင်ရေးကြည့်ရဲ။အပြင်သွားတိုင်းနှာခေါင်းစည်းတွေတက်ပြီးပါ။ဆေးရထုံးကာလမှာဆိုဖြစ်နေအိမ်မှာပဲနေပါ။ဒီအပြင်ကိုလိုအပ်မှသွားပါ။သွားမယ်ဆိုရင်လည်းကျွန်တော်တို့အဲ့ရထွက်လာကြတဲ့ကြိုတင်ပြင်ဆင်ပါ။ဖြစ်နေအိမ်အိမ်ထဲမှာပေါ့နော်ကျွန်တော်တို့အသုံးဆောင်ဟန်ကျက်အသေးလေးကိုဆောင်ပါ။ဒီဖြစ်နိုင်လက်အိတ်လေးဝတ်ပါအဲ့ဒါလေးပေါ့လူမှုဘက်ကဒီကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်ကိုဗစ် -19 ရောဂါကိုပေါ့နော်ကျွန်တော်ကောက်ကွယ်နိုင်မယ်ပေါ့နော်ကျွန်တော်ကြံပေးချင်ပါတယ
်အခုလိုလူမှုကြားကပ်ရောဂါကူးစက်ပြန့်ပွားမှုကိုထိရောက်စွာကာကွယ်ထိန်းချုပ်နိုင်မှသာနိုင်ငံမှာစီးပွားရေးပညာရေးလူမှုရေးလုပ်ငန်းတွေပုံမှန်အနေအထားအတိုင်းအမြန်ဆုံးပြန်လည်လည်ပတ်လာနိုင်မှာဖြစ်လို့ပြည်သူလူထုအနေနဲ့ Mass and Face Campaign လူမှုလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြပါလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်ကျွန်မစုမုံမှာ